ကမ္ဘောဒီးယားနိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေလှုပ်လာမယ်ဆိုရင်ဖြိုခွင်းပြစ်မယ်ဆိုပြီးတော့အစိုးရကတရားဝင်ချင်းချောက်ပြောဆိုထားတာကိုဂရုမစိုက်ဖဲအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့နိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်ကပြောဆိုလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့အတိုက်ခံအမျိုးသားကယ်တင်ရေးပါတီဖြစ်တဲ့ NRP ရဲ့ခေါင်းဆောင်ဆမ်ရင်စီကသူ့ရဲ့ပါတီအနေနဲ့ငင်းချမ်းစွာဆန္ဒထုတ်ဖော်တာကိုအကြမ်းဖက်နှိမ်နှင်းမယ်ဆိုတဲ့အစိုးရရဲ့ချင်းချောက်မှုကိုအံတုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်နှုတ်ထွက်ပေးရေးရွေးကောက်ပွဲအသစ်ပြန်ပြီးတော့ကျင်းပပေးရေးအတွက်လှုပ်ရှားမှုဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်လို့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိတဲ့လိမ်လည်လှည့်ပြားတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးတော့အတိုက်ခံတွေကကြေညာထားခဲ့ကြတာပါ။အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအတိုက်ခံဆန္ဒပြသူတွေအခြေစိုက်ထားတဲ့ပန်းချံကိုဝင်ရောက်စီးနှင်းကထောင်ထဲချီတဲ့ဆန္ဒပြသူတွေကိုမောင်းထုတ်ခဲ့တယ်လို့မြို့ရဲ့အုပ်ချုပ်ရေးအာဏာပိုင်တွေကလည်းလမ်းမတွေတက်ပြီးတော့ဆန္ဒပြတာကိုခွင့်မပြုနိုင်ဘူးဆိုပြီးတော့ကြေညာခဲ့အပြီးနောက်တနေ့မှမစ္စတာဆမ်ရင်စီကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အစိုးရရဲ့ဥပဒေအကျိုးဆောင်တွေကတော့မစ္စတာဆမ်ရင်စီနဲ့သူ့ရဲ့လက်ထောက်ဖြစ်သူကိုလူထုအတွင်းအထီးကရုံးဖြစ်အောင်ကြိုးပမ်းနေဆိုတဲ့ဆွတ်ဆွဲချက်နဲ့ဇန်နဝါရီလ14ရက်နေ့မှာတရားရုံးကိုလာရောက်ဖြေရှင်းဖို့ဆင့်ခေါ်ထားပါတယ်ခင်ဗျာ။